50ပြည့်နှစ်မတိုင်ခင်နျူကလ িয়ার စွမ်းအင်မပါပဲသူ့လိုကာဗွန်ဓာတ်ကင်းတဲ့စွမ်းအင်ဆိုလို့သုံးမျိုးကပဲကမ္ဘာစွမ်းအင်လိုရင်အတွက်တိတိတသာရှော့ချပေးနိုင်မယ်လို့ပညာရှင်တွေကပြောပါတယ်။ကမ္ဘာကြီးပူနွေးနေတာရှော့ချဖို့ကမ္ဘာလေထုထဲကာဗွန်ဒိုင်အောက်ဆိုက်ကြီးကျယ်ထုတ်လွှင့်ပေးပို့နေတဲ့ရေနံကြောင်မြင့်သွေးစတဲ့ရုပ်ကျွင်းလောင်စာတွေအစားအခြားစွမ်းအင်တွေကိုစဉ်းစားကြတဲ့အခါနျူကလ িয়ার စွမ်းအင်သုံးဖို့ပါပြီမဲ့မတော်တဆမှုဖြစ်ရင်ကုစားရတဲ့အရင်းအီးကကြီးမားလွန်းလာတဲ့အတွက်ရေအားလေအားနဲ့နေအောင်ကြီးအားကရတဲ့စွမ်းအင်တွေကိုကဘာကြီးကအားထားရပါလိမ့်မယ်။ကဘာမှာသုံးနေတဲ့လက်စစ်ပမာဏရဲ့16ရာခိုင်နှုန်းကိုလောလောဆယ်ရေအားကနေရနေပြီးလေနဲ့နေအောင်ကြီးစွမ်းအင်နှစ်ခုပေါင်းက1ရာခိုင်နှုန်းပဲရနေပါသေးတယ်။ဒီလိုအနေထားတွေပြောင်းပြစ်ပြီးလေစွမ်းရင်နဲ့နေအောင်ကျင်စွမ်းရင်ကိုပို့သုံးမှုကဘာကခြိလန်းပြင်ထားပါတယ်။ရေကာတာကြီးတွေရလေယာတွေတောရိုင်းသရစ္ဆန်တွေလူတွေကိုပြောင်းရွှေ့ရတာမျိုးတဘာဘပတ်ဝန်းကျင်ထိခိုက်ရတာမျိုးတွေလိုပြဿနာတွေအတော်များများဖန်တီးတဲ့အတွက်ရေကာတာကြီးတွေနဲ့ရေအားကစွမ်းရင်ထုတ်လုပ်တာကိုပတ်ဝန်းကျင်ဝါရီတွေကဆန့်ကျင်ကြပေမဲ့တနိုင်တစ်ပိုင်းရေကာတာငယ်လေးတွေကိုတော့ကာဗွန်ဓာတ်ကင်းတဲ့လက်ဆက်စွမ်းရင်ထုတ်လုပ်တာမှုအားပေးပါတယ်။ဒါကြောင့်လက်သက်ကရ2050မတိုင်ခင်ရေအားကနေကဘာမှာသုံးနေတဲ့လက်စစ်ပမာဏ900ခိုင်နှုန်းကနေ14ရာခိုင်နှုန်းပဲထုတ်လုပ်ဖို့ရထားတဲ့အတွက်ရေကာရာကြီးတွေဖို့အနာကမရှိတော့တာကိုပြသနေပါတယ်။ဒါပေမဲ့ကချင်လူရုသာမကတနိုင်ငံလုံးလက်မခံနိုင်တဲ့ AR မြို့ဆိုရေကာရာစီမံကိန်းပြန်ဆဖို့တရုတ်နိုင်ငံကအနည်းနည်းအဖုံဖို့ကြိုးစားနေပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်သံမဟောင်လျန်ဦးဆောင်ပြီး AR မြို့ဆိုရေကာရာစီမံကိန်းကိုကောင်ထည့်ဖော်တဲ့တရုတ်အစိုးရပိုင် CPI တရုတ်စွမ်းအင်ရင်းနှီးမြှုပ်နှံမှု Corporation ကို SPIC နိုင်ငံတော်စွမ်းအင်ရင်းနှီးမြှုပ်နှံရေး Corporation လို့နာမည်ပြောင်းထားတဲ့ Corporation ဒုတိယဥက္ကဋ္ဌကော်မတီရုံးချုပ်နိုင်ငံခြားဆက်ဆံရေးတာဝန်ခံနဲ့တာဝန်ရှိသူတွေဟာကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ဒီလ3ရက်နေ့ကတွေ့ဆုံပါတယ်။ဒီမြေဆုံရေကာတာစီမံကိန်းကြောင့်တရုတ်မြန်မာချစ်ကြည်ရေးပြတ်ပြားမှာကိုမမြင်တွေ့လို့ပေမဲ့အစိုးရဒီရဲ့ဆုံးဖြတ်ချက်နဲ့လူထုရဲ့သဘောဆန္ဒနဲ့ညီကင်တွယ်တင်တယ်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။လူထုကလက်မခံလို့ဦးသိန်းစိန်တော်သူ့သမရသက်တမ်းမှာစီမံကိန်းကိုဆိုင်းငံ့ထားတာမို့လူထုကတင်မြှောက်ထားတဲ့အစိုးရသက်လက်ထက်မှာလူထုဆန္ဒကအရေးကြီးတာကလည်းအမှန်ပါ။ကချင်ပြည်နယ်တင်ရန်ဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦး H လောက်အောင်ကလည်း
ကျွန်တော်တို့ဆိုရလဲအဲ့ဒါဒေသပြည်ကပြီးမှအဖြေပေးရမယ့်အပိုင်းရှိပါတယ်လူထုကလည်းချပြရမယ့်အပိုင်းရှိရတယ်ငါတော်ဆန်းစုကြည်လာတော့လည်းအဲ့လိုပြောလာတာလေ
တကယ်လို့ ERI မြို့ဆိုရေကာတာစီမံကိန်းပြန်စတင်မယ်ဆိုရင်စွရင်လူရင်အတွက်ကဘာကခြိလန်းပြင်နေတဲ့လေစွရင်နဲ့နေစွရင်ကိုအထားမဲ့ရင်းမှန်းချက်နဲ့လွဲချော်သွားပါလိမ့်မယ်မြန်မာနိုင်ငံဟာမိုးမရွာမုန်တိုင်းမလာတဲ့ကာလတွေမှာနေအလွန်မင်းသာတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင်မီးသွေးဓာတ်ပိဆက်ယုံတွေလည်းမလို့ရေကာတာကြီးတွေလည်းမလို့ပဲနေအောင်ကြီးစွမ်းရင်သုံးနိုင်တယ်လို့ပတ်ဝန်းကျင်ဝါရီတွေကအခိုင်အမာပြောပါတယ်။လုံးလုံးစဲတချို့ကြေးရွာတွေမှာနေအောင်ကြီးစွမ်းရင်ထုတ်လုပ်နိုင်တဲ့ဆိုလာပြားတွေတွင်တွင်ကျဲကျဲသုံးပြနေပြီးမြို့ကြီးတွေမှာလည်းတချို့ကသုံးနေပါတယ်။နေအောင်ကြီးဟာကဘာမှာစွမ်းရင်အတွက်အရင်းခံမယ်လို့သိပ္ပံနဲ့ဤပညာဆောင်မရှင်ဒေါက်တာကမောင်ညိုကရှင်းပြတာပါ
။လူတွေဖြစ်လာတဲ့ energy ကဆိုလာကပဲရတော့နေကကျွန်တော်တို့ရဲ့ energy source ပဲလေ။အရင်ကတုန်းကတော့လေထဲမှာရှိတဲ့ particle တွေနဲ့ရေကရှိတဲ့အမှုန်နဲ့ပေါင်းစပ်ပြီးစတော့ဖြစ်လာတာအကောင်ပလောင်တဲ့အပင်တွေပေါ့။ evolution ရတော့တဖြည်းဖြည်းနဲ့ပင်လယ်တွေကနေအကောင်တွေတက်လာတယ်ပင်လယ်တွေကနေအပင်တွေကလည်းအပေါ်မှာရောက်လာရေပြသွားတယ်။အပင်တွေက photosynthesis လုပ်တယ်လေ။သွားချက်တော့လေရဲ့ရေရဲ့နေအောင်ရှိရဲ့ပေါင်းလို့စားချက်လိုက်။အဲ့ဒီဟာကိုအကောင်တွေကစားတာပေါ့အကောင်တွေကအချင်းချင်းနဲ့စားတယ်အပင်တွေကိုလည်းစားတယ်အကောင်တွေက energy ကိုတက်ရည်ကြီးလို့မရအပင်တွေကတက်ရည်ကြီးလို့ရတယ်အဲ့တော့အပင်တွေကိုလူတွေကစားသုံးရင်လည်းလူတွေသတ္တဝါတွေအားလုံးကစားသုံးကြတယ်အဲ့တော့ကဘာကြီးရဲ့ကျေးဇူးရှင်နေပေါ့
နေကနေကဘာကိုစွမ်းရင်တွေထုတ်လုပ်ပေးနေတာနှစ်ပေါင်းကလေးကရာချီနေပြီးကဘာမြေပေါ်ကြာရောက်တဲ့နေအောင်ကြီးကိုအပူနဲ့လက်ဆွဲအဖြစ်တွင်ပြောင်းနိုင်ပါတယ်ဒါကိုဒေါက်တာခင်မောင်ညိုကရှင်းပြပြန်လာပါ
အမှားဆုံးစဉ်းစားတာကနေကထွက်လာတာအလင်းတွေကခုနှစ်ယောက်ရှိတယ်ဆိုင်းတရားတွေနဲ့အလင်းလှိုင်းတွေလို့နျူတန်ကတွေ့ရတယ်ဒီလောက်နဲ့ဆိုရင်ရပ်သွားလို့မရဘူးရပ်သွားရင်တော့ကျွန်တော်လည်းဘာမှဖြစ်မှာမဟုတ်နောက်ပိုင်းကျတော့သူ့ထက်ပိုတွေ့တာအိုင်းစတိုင်းတို့ကတွေ့တာအိုင်းစတိုင်းကဒီအလင်းမှာဖိုတွန်ဆိုတာရှိတယ်ဆိုင်းလည်းဟုတ်တယ်ဖိုတွန်လည်းဟုတ်တယ်ဆိုတော့ dual property ကုန်တတိနှစ်ခုဖြစ်တယ်တဲ့အဲ့ dual property of photon theory က electron လေးတွေကိုသွားတက်ရင်ဖွင့်ရင် energy ထွက်တယ်အဲ့ဒီ energy က electrical energy ကိုပြောင်းလို့ရတယ
်သိပ္ပံနဲ့ဤပညာထွန်းကားတဲ့ခေတ်မှာအများစုဟာအခြေခံသိပ္ပံပညာကိုတိမိခေါင်းမိတတ်ပေမဲ့တချို့ကတော့သိပ္ပံပညာအခြေခံကိုမသိနိုင်တာလည်းရှိကောင်းရှိပါမယ်ဒီလိုမသိရင်ပဲဖြစ်ဖြစ်မိနေရင်ပဲဖြစ်ဖြစ်ကိုယ်တိုင်သတိစရာမလိုပဲသိပ္ပံနဲ့ဤပညာနဲ့တီထွင်ထားတဲ့ခေတ်မီပစ္စည်းတွေကိုတော့လူတိုင်းလုံးလုံးသုံးနေတာပဲဖြစ်ပါတယ်လျောင်ကြီးစွမ်းရင်ကိုရယူသိုးလောင်ထားတဲ့ဆိုလာပြားအခြေခံကတော့
ချစ်ပြားတွေလှုပ်လာတဲ့အခါမှာကွန်ပျူတာချစ်တွေရှိရယ်ဆဲလ်ဖုန်းတွေမှာသုံးတဲ့ချစ်ပြားတွေအဲ့ဒီချစ်တွေသုံးလာရပြီဆိုရင်ဒီအလင်းရောင်ကိုချစ်ပြားတွေကိုထည့်ပေးလိုက်တာပဲတကယ်တော့အလင်းစုပ်တဲ့ပစ္စည်းနဲ့ထည့်ပေးတဲ့အမဲရောင်တစ်ခုပါပဲအဲ့လိုလို့ထည့်ပေးလိုက်တော့အဲ့ဒီအလင်းကိုဖိုတွန်တွေနဲ့တိုက်ပြီးတော့ထွက်လာတဲ့စွမ်းအင်ကို energy ရပါတယ်အဲ့ဒီ energy ကလူတွေသုံးလို့ရအောင်ဆိုတော့ပြစ်တဲ့အနေနဲ့သူဆောင်းနေတာပေါ့
နိုင်ငံတနေငံဖွံ့ဖြိုးတိုးတက်ဖို့လက်စစ်ကဏ္ဍကရေးကြီးပေမဲ့စစ်အစိုးရလက်ထက်မှာမြန်မာနိုင်ငံကထွက်တဲ့သဘာဝတောင်းဝေးတွေကိုတခြားနိုင်ငံကိုရောင်းချထားပါတယ်ဒါကြောင့်လဲမီးမလာရင်သုံးနိုင်မှုဆိုလာပြဆောင်းထားတဲ့နယ်လို့လဲပြောကြပါတယ်ရှင်